ထိုင်းနိုင်ငံလက်ကျွမ်းမှာဖြစ်ခဲ့တဲ့လူသတ်မှုမှာတည်ထစီရင်ချက်ချခံထားရတဲ့မြန်မာရွှေ့ပြောင်းလူငယ်အလုသမားနှစ်ဦးကိုထိုင်းပြည်မင်းမြတ်စီမှာလူငယ်ချမ်းသာခွင့်အတနာခံလွှာရှောက်ထားခဲ့တာကိုတစ်နှစ်အတွင်းမှာထိုင်းပြည်ကဆုံးဖြတ်ပွဲရှိတယ်လို့ဘန်ကောက်မြို့မြန်မာတန်ယုံရဲ့ဥပဒေအကြံပေးကပြောပါတယ်ဒီအကြောင်းအဖြစ်ဆုံးကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမှာလက်ကျောလူတက်မှုနဲ့တည်ထန်ပေးခြင်းခံရတဲ့မြန်မာရွှေ့ပြောင်းလူငယ်နှစ်ဦးကိုထိုင်းပြည်မင်းမြတ်အနေနဲ့တည်ထန်ပြစ်ဒဏ်ကနေခွင့်လွှတ်ပေးဖို့အတနာခံစာတင်ခဲ့တာဖြစ်ပြီးဒီအတနာခံစာကိုအောက်တိုဘာလ24ရက်နေ့ကလူငယ်နှစ်ဦးအကျဉ်းချထားရာဘန်ခွန်အကျဉ်းထောင်ကနေတဆင့်ဘရင်မင်းမြတ်စီရောက်အောင်ပို့ဆောင်ခဲ့တာဖြစ်ပါတယ်ဒီအတနာခံစာနဲ့ပတ်သက်ပြီးတနည်းအတွင်းမှာဆုံးဖြတ်မဲ့အခြေအနေရှိတယ်ဆိုပြီးဘန်ကောက်ကမြန်မာတန်ယုံရဲ့ဥပဒေအကြံပေးဦးအောင်မျိုးတန်းက VOA ကိုအခုလိုပြောပါတယ
်ကျွန်တော်အင်္ဂလိပ်ကတော့လုတ်ကျင်တာကိုအားလုံးဆောင်ရွက်ပြီးပြီဒါမှကြီးဦးဆောင်ပြီးတော့ကျွန်တော်တို့ဒီအတနာခံစာတင်မဲ့ကိစ္စလည်းပြီးသွားပါပြီအဲ့တော့ဟိုအင်္ဂလိပ်ပြန်လာက24ရက်10လ2019
ဟုတ်
ကဲ့တော့ဒီကနေ့မှာဒီနေ့တခုပွဲအခမ်းအနားရှိတဲ့တော့ဒါထူးခြားချက်ပေါ့လေပုံမှန်ပုံမှန်နေရှိတဲ့အနေအထားကြတော့ပြင်ပြင်ထားလာကြတော့ဒီလိုတနည်းတင်းမာတာကြီးတခုခုဟိုပြောင်းလဲမှုရှိမယ်ထူးခြားမှုရှိမယ်ဆိုတင်ကြပါလေ
ဘီအစီကနေအကြောင်းပြန်လာတဲ့အခါအကောင်းဆုံးအဖြေရရှိလာဖို့အတွက်မျှော်လင့်ထားတယ်ဆိုပြီးမြန်မာတိုင်ယုံကိုအဒီမှုနဲ့ပတ်သက်ပြီးအကူအညီပေးနေတဲ့ထိုင်းရှိနေများကောင်စီဘက်ကလည်းပြောကြားကြောင်းကိုလည်းဥအောင်မျိုးတန်းကပြောပါတယ်
သူတို့ဘက်ကလည်းအကောင်းဆုံးဟိုအကြံဉာဏ်ပေးတဲ့အကောင်းဆုံးဖြည့်ရတေကိုအစားဆုံးလုပ်ခဲ့တာဆိုတော့ဒေချာကခနာနဲ့ရေးပြီးတော့တနခါစာမတင်ထားပါလေတင်ထားတဲ့အချက်တည်းကလည်းတော်တော်လေးကိုလေးလေးနဲ့ဖြစ်ပါလေဒါကြောင့်မို့လဲသူတို့ကိုယ်တိုင်ကလည်းဒီပြစ်ဒဏ်ဟာတကယ်လို့ဒီအရင်ရှိရောက်သွားပြီဆိုရင်ဘာမှဒီဆောင်ရွက်လို့မရတော့ဘူးလေအရင်ရဲ့သဘောထားဖြစ်သွားပြီအရင်တစ်ခါအဲ့လိုကသဘောဖြစ်သွားပြီဒါကြောင့်မို့အရင်ရှိကကြံလို့ရှိရင်လေကောင်းတယ်မျောလင့်ချက်အကြောင်းလဲဟိုအမိတ်တစ်ခုခုရလာနေတယ်ဆိုတော့သူတို့လည်းမျောနေနေကြပါလေ
လေကျွန်းလူသက်မှုနဲ့ပတ်သက်လို့အတနာခံစာတင်သွင်းလုံးကတော့မြန်မာပြည်တွင်းကလူမှုအခြေပြုအဖွဲ့အစည်း60နဲ့ထိုင်းဘက်ကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ထောက်ခံစာများနဲ့အတူပူးတွဲပေးပို့ခဲ့တာဖြစ်ပါတယ်ဒါအပြင်ထိုင်းဘက်ကအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေကလည်းထောက်ခံကြောင်းရေးသားတဲ့စာတွေကိုလည်းပူးတွဲတင်လိုက်တာဖြစ်ပါတယ်ပြပနိုင်ငံတခုခုမှာပြစ်မှုကျူးလွန်ပြီးပြစ်ဒဏ်ပေးခံထားရတဲ့မြန်မာနိုင်ငံသားအရေးနဲ့ပတ်သက်လို့မြန်မာအစိုးရအဆက်ဆက်ကကြားဝင်ဆောင်ရွက်ပေးတဲ့အစဉ်လာအရင်ကမရှိခဲ့ပေမဲ့ဒီကိစ္စမှာကူညီဆောင်ရွက်ပေးဖို့ထိုင်းရှင်းလင်းများကောင်စီကိုအရင်သမရဦးသိန်းစိန်အစိုးရကတောင်းဆိုခဲ့တာပါမြန်မာရွှေ့ပြောင်းလူသမားခန့်မှန်းချီ4000လောက်အလုလုကင်နေတဲ့ကော့တာအပန်းဖြေကျွန်းဖြစ်တဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာပြည်တိုင်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာဖြစ်ပြီးဒီအမှုမှာမြန်မာရွှေ့ပြောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုလူသတ်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်ရှင်